ကဦးသိန်းစိန်ရန်ကင်းပြည်တဲ့အတွက် NLD ခေါင်းဆောင်ဒေါ်စန်းစုကြည်2012ဧပြီလမှာလွတ်တော်ကိုယ်စားလှယ်ဖြစ်လာတာမို့အခုဆိုရင်3နှစ်ကျော်သွားပါပြီ။ဒါကြောင့်အခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းတာလည်း3နှစ်ကျော်သွားပြီလို့ပြောရပါလိမ့်မယ်။အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်အမှအများစုကလိုလားပြီးနိုင်ငံသား၅သန်းကျော်လက်မှတ်ထိုးပြီးပန်ချထားပြီးမြှော်လင့်တယ်လို့ဖြစ်မလာသေးတဲ့အတွက်ပြုပြင်ရေးရပ်တန့်နေပြီလို့သုံးသပ်ကြပါတယ်။အခြေခံဥပဒေကိုမပြင်မဲကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်တာတွေလည်းရှိပါတယ်။ဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးတစ်နှစ်ကျော်ကြာတဲ့အခါ2013ဇူလိုင်လမှာ109ဦးပါဝင်တဲ့အခြေခံဥပဒေလေ့လာသုံးသပ်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းပါတယ်။၆လကြာတော့2014ဖေဖော်ဝါရီလ3ရက်နေ့မှာအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တဲပေါ်မှုကော်မတီကိုဖွဲ့စည်းပါတယ်။နောက်၆လနီးပါးကြာတော့ဒီကော်မတီကဇူလိုင်လ22ရက်နေ့မှာကတဦးအစီရင်ခံစာလွှတ်တော်ကိုတင်သွင်းပါတယ်။အရပ်နဲ့စစ်ဘက်ကတင်ပြတဲ့အကြံပြုချက်တွေကိုအစည်းအဝေးအကြိမ်30ထိုင်ပြီးလေ့လာသုံးသပ်ဆွေးနွေးကြောင်းကတဦးအစီရင်ခံစာမှာပေါ်ပြပါတယ်
။ကတဦးအစီရင်ခံစာတင်သွင်းပြီး၆လကျော်ကြာတဲ့အခါ2015ဖေဖော်ဝါရီလ10ရက်နေ့မှာ2008အခြေခံဥပဒေကိုပြင်ဆင်သည့်ဥပဒေမူကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေကိုဦးသိန်းစိန်လက်မှတ်နဲ့ပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပါတယ်။ဒီကိစ္စကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ယူဆောင်ရွက်ရမယ်လို့ဆိုပါတယ်။ဒီနေရာမှာမရှင်းမလင်းဖြစ်နေပါတယ်။ဥပမာပြည်လုံးကျဆန္ဒခံယူပွဲကိုလွှတ်တော်ကတတ်မှတ်တဲ့ကာလအတွင်းကျင်းပရမှာဖြစ်ပြီးကျင်းပမဲ့နေ့ရက်ကိုအနည်းဆုံးရပောင်း30ကြိုတင်ကြေညာရမယ်လို့ဆန္ဒခံယူပွဲဥပဒေအခန်းနှစ်မှာဖော်ပြပါတယ်။ဒါပေမဲ့ဆန္ဒခံယူပွဲကျင်းပရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်သတ်မှတ်တဲ့အခန်းလေးမှာလည်းဆန္ဒခံယူပွဲကျင်းပမဲ့အချိန်ကာလကိုကော်မရှင်ကသတ်မှတ်ရမယ်လို့ဖော်ပြပြန်ပါတယ်။ဆန္ဒခံယူပွဲကျင်းပခြင်းကိုလွှတ်တော်ကရောကော်မရှင်ကရောသတ်မှတ်နိုင်တယ်လို့ဖြစ်နေပါတယ
်။ဆန္ဒခံယူပွဲဥပဒေမပြတ်တမ်းမီတပတ်အလိုမှာဆန္ဒခံယူပွဲကိုမေလမှာကျင်းပနိုင်လိမ့်မယ်လို့လွတ်တော်နာယကဥွှေမန်းကပြောပါတယ်။ဒါပေမဲ့လူထုကိုချပြရမယ်ပြင်ဆင်ပြီးတဲ့အခြေခံဥပဒေမူကြမ်းဘယ်အဆင့်ရောက်နေပြီဆိုတာကိုတော့မသိနိုင်သေးပါဘူး။ဒါကြောင့်ဥွှေမန်းပြောတဲ့မေလဆန္ဒခံယူပွဲကိုမဖြစ်နိုင်ဘူးလို့လွတ်တော်အမတ်တွေပြောနေတာကြားလာပါပြီ။အခြေခံဥပဒေကိုပြင်ဆင်ဖို့ပြီးကိုင်းဖြိုးအမတ်အားလုံးနှိပါသဘောတူပြီးဖြစ်လို့စစ်တပ်ကိုယ်စားလှယ်ရဲ့ထောက်ခံမှုရရှိဖို့ကိစ္စဟာစီဦးစီးကျုံနဲ့သမရအပေါ်မှာမူတည်တယ်လို့အခြေခံဥပဒေပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးအေးမောက်ကပြောကြောင်းဧပြီလ25ရက်နေ့တုန်း 7 day daily ဒင်းစာမှာဖော်ပြပါတယ
်အခြေခံဥပဒေကိုပြင်ဆင်လို့စိတ်မရှိတာကြောင့်စီဦးစီးကျုံသမဒလွတ်တော်ဥက္ကဋ္ဌနဲ့ဒေါ်စုတို့၄ဦးတွေ့ဆုံဆွေးနွေးဖို့2013နိုဝင်ဘာမှာဒေါ်စုတင်ပြတာကိုသမရကလက်မခံပါဘူးတနှစ်ကြာတဲ့အခါ2014နိုဝင်ဘာမှာတမဒဒေါ်စုလွတ်တော်ဥက္ကဋ္ဌ2ဦးစီဦးစီးကျုံနဲ့တိုင်းရင်းသားကိုယ်စားလှယ်6ဦးတွဲဆုံဆွေးနွေးဖို့လွတ်တော်ကဆုံးဖြတ်ပေမဲ့တမဒကလက်မခံဘဲ48ဦးဆွေးနွေးပွဲနဲ့တုံ့ပြန်ပါတယ်။ရေကောက်ပွဲနဲ့ငင်းချမ်းရေးဆွေးနွေးပွဲကသာတမဒနဲ့စီဦးစီးကျုံကဦးစားပေးတာထင်ရှားလာပါတယ်။လွတ်တော်ကထပ်မံတောင်းဆိုတော့မှပြဿနာမဖြစ်အောင်ဧပြီလ10ရက်နေ့မှာပထမအကြိမ်6ဦးဆွေးနွေးပွဲကိုကျင်းပပါတယ်။မပြီးပြနိုင်သေးတဲ့အတွက်ဒုတိယအကြိမ်6ဦးဆွေးနွေးပွဲကိုမကြာမီကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်
။ဒါပေမဲ့အခြေခံဥပဒေကိုဦးသိန်းစိန်နဲ့ပြည်ခိုင်ဖြိုးပါတီထိပ်ပိုင်းခေါင်းဆောင်အချုပ်ကလည်းပြင်ဆင်နေတာမဟုတ်တဲ့အတွက်6ဦးဆွေးနွေးပွဲဟာတာဝန်ကြီးအောင်ဟန်ပြလုပ်တာသာဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေကြံကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကပြောကြောင်းမေလ9ရက်နေ့တုန်းမျက်စိမှသတင်းမှဖော်ပြပါတယ်။ဒေါ်စုနဲ့မဟာမိတ်လုပ်ဖို့ဝင်မလေးတဲ့သူရဥွှေမန်းကတော့ရွေးကောက်ပွဲမတိုင်မီအခြေခံဥပဒေကိုပြင်ဆင်ပြီးရွေးကောက်ပွဲပြီးရင်ပြင်ဆင်ထားတဲ့အခြေခံဥပဒေကိုကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း VOA နဲ့တွဲဆုံမေးမြန်းခန်းတွေမှာပြောသွားပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အမိန့်အတိုင်းအခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလာခံကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးသိန်းစိန်ဟာဦးသိန်းစိန်ဘဝမှာအခြေခံဥပဒေကိုပြင်ဆင်ဖို့အခက်အခဲတွေ့နေပုံရပါတယ်။ကာကွယ်ရေးဦးစီးချုပ်ကတော့ဗိုလ်ချုပ်မှူးကြီးတန်းရွှေချပေးထားတာကိုပြင်ဆင်ဖို့စိတ်မဝင်စားပါဘူး။ဒါကြောင့်ဦးသိန်းစိန်အစိုးရဟာအခါအရန်ကိုသာပြုပြင်ပြီးအနှစ်သာရကိုမပြုပြင်နိုင်ပေဖြစ်နေပါလေ။ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲ့ရွေးကောက်ပွဲကျင်းပရင်ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးကိုလည်းကဘာမှအယုံကြည်နည်းလာပွဲရှိပါတယ်ခင်ဗျာ။